ပြည်ရဲ့တနင်္ဂနွေနေ့တုန်းကကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်ဖားကန်စတဲ့မြေနိတ်နေရာတွေမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပါတယ်။တောင်းနဲ့ချီတဲ့ဒေသခံတွေရေဘေးကျရောက်ခဲ့ရပါတယ်။ဒါပေမဲ့ရေဘေးတင်းတဲ့ပြည်သူတွေကိုကယ်ဆယ်ရေးအင်အားလုံလောက်မှုမရှိဘူးလို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ပရဟိတအသင်းတွေကပြောပါတယ်။မြစ်ကြီးနားဝိုင်းမော်မှာရေကြီးခဲ့တဲ့နေရာတွေမှာဒီကနေ့မနေ့အစောပိုင်းကနေစပြီးတော့ရေရတော့တဖြည်းဖြည်းပြန်ကျလာနေပြီလို့ဒေသခံတွေကဆိုပါတယ်။ဒါပေမဲ့လက်ရှိမှာတော့ဘင်္ဂလားပင်လယ်အော်မှာမုတ်သုံးလေးအကောက်နေပါတယ်။ဒါကြောင့်နောက်ထပ်နှစ်ရက်အထိမိုးဆက်များနိုင်တာကြောင့်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းမြေနှိမ်ပိုင်းရပ်ကွက်တွေမှာနေထိုင်တဲ့သူတွေဘေးကင်းတဲ့နေရာမှာတိမ်းရှောင်နေသင့်ပါတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ်
။လက်ရှိတော့မုတ်သုံးလေးကတော့ဘင်္ဂလားပင်လယ်အော်မှာအကောက်နေပါတယ်နော်။အကောက်နေတဲ့နေရာကဒီမှာလည်းအထက်ပြည်ကလည်းစနေရက်တိုင်းတိုင်းကြံချပါတော့နောက်ပြီးတော့နောက်တော့ဘုံနည်းနည်းလေးကြားနေတဲ့နေရာမျိုးရှိတယ်။အဲဒီတော့ဒါပြီးနောက်တော့လေးကြားနေပြီ။ကြားနေတဲ့ဆိုဆက်ပြီးဒီမှာဟိုကြားတော့နေတဲ့အနေနဲ့ရှိပါတယ်။ဒီကမြေအချောင်းနဲ့ချင်းချင်းလေးချောင်းမှာတော့ဒီတက်ကင်းကြီးတွေအခုဒီလူရနေမှာပေါ့နော်။ဆိုရင်မှရောက်သွားနိုင်တဲ့နေရာမျိုးလေးအဲ့ဒီလိုမျိုးကြားမယ်ဆိုရင်လည်းမနာပြတ်သွားနိုင်တဲ့နေရာမျိုးရှိပါတော့။အဲ့ဒီကြောင့်ဒီကတော့ဇန်နဝါရီမှာရှိနေတဲ့ဒီနေရာရေတက်နာရေတက်နေတဲ့နေရာမှာနာတော့ဆောင်လို့ရတယ်ပေါ့။တော်တယ်တော့ဒီဒီကင်းတဲ့နေရာမှာခိတာနေတာဒီနေရာမှာနော်အဲကြောင့်တော့သူကအဆွေအိမ်မှာဆက်မှာပြန်နေတာဒီကြပြီးနေလို့အားလုံးကြသွားတော့ခင်ဗျသူကအဆွေအိမ်မှာဆက်မှာပြန်နေတော့အဆွေရွက်ဖို့တွေရေငင်းလေးရဲ့နေသားကြီးရှိတယ်နော်
ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အတွက်ဝိုင်းမော်မြို့နယ်အေယာဝတီမြစ်အနီးတစ်ဝိုက်မှာရှိတဲ့စစ်ရှောင်းစခန်းတွေရေနစ်မြုပ်ခဲ့ပါတယ်။ရေပြန်ပြီးတော့ကျလာတဲ့အချိန်မှာတော့ယာယီတဲအိမ်လေးတွေနဲ့တန့်စင်ခန်းတွေရေထဲကိုမျောပါသွားတာကြောင့်အစ်စ်ပြန်ပြီးတိဆောက်ဖို့ငွေကြေးအခက်အခဲဖြစ်နေလို့အရေးပေါ်အကူအညီလိုအပ်နေပါတယ်လို့နောင်ချင်းစစ်ရှောင်းစခန်းတာဝန်ခံက VOA ကိုပြောပါတယ်။
ကျွန်တော်တို့ကင်ဒီနခုရေမြုပ်တာပေါ့နော်ကျွန်တော်တို့ကကင်မြုပ်ပြီးလာမှာရေမြုပ်တာငါဆယ်နာရီကနေတော့ရေတော့ကျသွားပြီဒါမဲ့အင်တာလေးကအခုလုံးမျောပါသွားတယ်ဟိုရှက်တာလေးပေါ့ဟိုအဆောင်လေးတော့ဆယ်ခုလောက်မျောပါသွားတယ်စစ်ဆောင်လေးကိုကျတော့အပြားချောင်းမှာထားတာအဲ့အပြားချောင်းမှာရေကြီးလာတော့တခါလဲအားထက်ကချောင်းကိုကျင်ချွေးလာလိုက်ရတာပေါ့150လောက်ရှိတယ်150ကလေးတွေပါတယ်မဆောင်ဆွမ်းတွေပါတယ်အသက်ကြီးတဲ့လူတွေပါတယ်ဟိုလေချက်နေတဲ့လူတွေပါတယ်အမျိုးမျိုးပေါ့
နောင်ချင်းနဲ့လပန်းစစ်ဆောင်စခန်းတွေမှာလူဦးရေက150လောက်ရှိပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကနေစလို့ရေဘေးတင်းလို့နီးစပ်ရာစတင်ကြောင်းတွေမှာပြောင်းရွှေ့ထားရတယ်လို့ဆိုပါတယ်အဲ့ဒီအထဲမှာလူမမယ်ကလေးငယ်တွေအသက်ရွယ်ကြီးရင်းတဲ့သူတွေနဲ့နေမကောင်းမကျန်းမာသူတွေအများအပြားရှိနေပြီးတော့သူတို့အတွက်ဆေးဝါးနဲ့စားရည်တောက်ရည်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်ကချင်ပြည်နယ်မှာ2004ခုနှစ်တုန်းကမြစ်ကြီးနားဝိုင်းမော်ဘက်မှာရေကြီးရေရှမ်းမှုတွေကြုံတွေ့ခဲ့ပြီးပေမဲ့ဒီနှစ်2024လောက်ဆိုးဆိုးဝါးဝါးမကြုံတွေ့ခဲ့ကြရဘူးလို့ပြောပါတယ်ကချင်ပြည်နယ်မှာတည်ရန်စာတထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာနေတာလို့ဒေသခံဖြစ်တဲ့စစ်ရှောင်းစခန်းတာဝန်ခံကအခုလိုပြောပြပါတယ်
။တော်တော်လေးတော့ဒီကားတော့ရေတော့ကြီးရဲ့ပျက်စီးပေါင်းဆက်ရရကျွန်တော်အနာဖိန်ကြီးကတော့အနေပိုဆိုးလာပေါ့ဒီမိုကရေစီဖြစ်မှာကျတော့ကျွန်တော်ရွှေတူးလာတယ်ပြစ်ခုလာတယ်ကျတော့နည်းနည်းကြောရင်နည်းနည်းရက်တယ်ပေါ့ခုဒီနောက်ပိုင်းအနာပင်ကျင်းတော့ကြတော့ဒီမှာကြောလို့မရတော့ဘူးကျတော့မှာတရုတ်နေစီခုတ်တာတပိုင်းဒီမှာစီရှူပြောဆိုင်လာတာတပိုင်းဒီမှာကျတော့ချွေတူးလာဒီအနာပင်ကြီးနောက်မှာအောက်ပိုင်းကအများကြီးသောတော်လေးမှာချွေတူးဒီမှာတဘာဝပတ်ဝန်းကျင်ကပျက်စီးသွားပြီးမှအားကြောင့်လည်းသူဖြစ်နိုင်ပါလေ
။တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတဦးကတော့စစ်ကောင်စီလက်ထက်မှာအထင်းကိုမဲ့လာတဲ့ရွှေတူးဖော်မှုနဲ့မြင်းစည်းလွားပျက်စီးမှုတစ်တော့ပြုံးတိမှုတွေကြောင့်အခုလိုမျိုးတဘာဝဘေးဒဏ်ကိုကြုံတွေ့နေရတာလို့ဆိုပါတယ်
။ရင်းဆိုင်ရတာအဲ့ဒါရားလက်ရှိစီမံကိန်းကြီးဒီဖောက်ဖို့တစ်တော့များများကြီးခုချင်းနေတဲ့ကြောင့်မို့အဲ့ဒါတစ်ချက်ထုတ်တယ်နော်။အနာတင်းနောက်ပိုင်းမှာဆက်ရံပြားကြီးနဲ့ရွှေတူးတဲ့ကြောင့်မို့လေ။အဲအဲ့ဒီမချက်ကြောင့်ကြီးရေချီအားကအကာမရှိတော့ဘူးတခါတည်းမြင်းကျနာမျိုးကိုတခါတည်းဝုံကဲကျေးတော့တာအဲ့ဒါကြောင့်ဖြစ်တာကဘာတရားအကာမရှိတော့ဘူးရေကွပဲရှိတဲ့ခါကျတော့တခါတည်းရေကငုံဆိုတာနဲ့မြင်းကျနာစားမြောက်တယ်ခါတိုင်းဆိုတော့မြင်းကျနာအဲ့လိုမျိုးစားမြောက်ဘူ
းဂျွန်လာတယ်မှာတော့ပန်ဝါမြို့နယ်မှာရှိတဲ့မြေရှားတတ်ထုလုတ်ကွက်မြေပြိုကျမှုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်အဲ့ဒီမြေပြိုကျမှုမှာတော့လူ10ခန်းလောက်တေကျေးပျောက်ဆုံးခဲ့ရပြီးတော့အခုချိန်ထိအလောင်းတွေအလုံးလုံးဝပြန်မတွေ့သေးဘူးလို့လုံခြုံရေးအရာအမည်မဖော်လို့တဲ့လုံသမားတူက VOA ကိုပြောပါတယ်အခုလိုမျိုးရွှေနဲ့ဓာတ်တထုတူဖော်မှုတွေတ ဒီနေ့ကတော့ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်ဖားကန်စတဲ့မြေနိတ်နေရာတွေကိုတတော်ထုတ်လုပ်မှုတွေကြောင့်ကချင်ပြည်နယ်ရဲ့နေရာအနှံ့မှာတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေနဲ့ကျဉ်းဆိုင်ကြုံတွေ့နေရပါတယ်လို့ဒေသခံပြည်သူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့သူတွေကထောက်ပြနေကြပါတယ်ရှင်။